အနာရ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့လာမယ့်အစိုးရတက်တမ်းမှာပြည်내ဝန်ကြီးချုပ်ယာဒူးတွေကိုအရင်လိုပဲဆက်ယူထားမယ်ဆိုရင်မျှော်မှန်းထားသလိုအမျိုးသားညီညွတ်ရေးဖြစ်နိုင်ပါမလားဆိုပြီးမေးခွန်းထုတ်တဲ့အကြောင်းတင်ပြပေးခြင်းပါတယ်ကျွန်မမိခါပါရွေးကောက်ပွဲမှာအနိုင်ရခဲ့ပြီးတဲ့နောက်အမျိုးသားညီညွတ်ရေးကိုဦးတည်မဲ့အနာဂတ်ဖက်ဒရယ်ပြည်ထောင်စုတည်ဆောက်မယ်ဆိုပြီး NLD ကပြောဆိုထားတဲ့အတွက်အစိုးရအဖွဲ့အစ်မှာတိုင်းရင်းသားတွေပုံမှန်ပါဝင်လာနိုင်မယ်လို့မျှော်လင့်နေကြတာပါဒါပေမဲ့လေတိုင်းနဲ့ပြည်နယ်ဝန်ကြီးချုပ်နေရာယာဒူးတွေကိုတော့ပါတီဝင်တွေကိုသာခန့်အပ်ဖို့အလားလာရှိတဲ့အကြောင်း NLD ပါတီဒုဥက္ကဋ္ဌမန်လေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်ကမနေ့တုန်းကပဲသတင်းထောက်တွေကိုပြောဆိုလိုက်တာပါ
ခြေကဥပဒေပေးဖတ်ချက်ကိုတိုင်းကိုကဘာလဲဆိုလို့ရှိရင်ဝန်ကြီးချုပ်ဆိုတာကကျွန်တော်တို့အစိုးရဖွဲ့ရတဲ့သူကလည်းပဲပေးတာပါပေါ့နော်အဲ့တော့ဘာပဲပြောပြောကျွန်တော်တို့ဒါကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကမဲပြတ်တက်နိုင်လို့အစိုးရဖွဲ့မယ်ဆိုတော့ဝန်ကြီးချုပ်ကတော့ကျွန်တော်တို့မြန်မာဒီမိုကရေစီဖွဲ့ချုပ်ကပဲဖြစ်ဖို့များပါတယ်။ဒါအရင်တုန်းကလည်းဒီတိုင်းပါ။ဒါက2008ဖွဲ့စည်းပုံခြေခံဥပဒေပေးထားချက်ကိုပဲကျွန်တော်တို့ကသုံးတော့ကျွန်တော်တို့ဆွယူတာမှမဟုတ်ပဲနဲ့
။ပြီးခဲ့တဲ့အစိုးရတက်တန်းအတွင် NLD ပါတီကတိုင်းရင်းသားနိုင်ငံရေးပါတီတွေအများစုအနိုင်ရထားတဲ့ဒေသတွေအပါအဝင်တိုင်းနဲ့ပြည်နယ်တွေမှာပါတီဝင်တွေကိုဝင်ကြီးချုပ်အဖြစ်ခန့်အပ်ခဲ့ရာကြောင့်မကျေနပ်တဲ့သဘောထားတွေထပ်ပေါ်ခဲ့ပါတယ်။ဒီတစ်ချိန်မှာလဲအရင်တိုင်းဆက်သွားမယ်ဆိုရင်အမျိုးသားညီညွတ်ရေးအတွက်အလံဝေးနိုင်တယ်လို့ရခိုင်အမျိုးသားပါတီဒုက္ခတာဒေါ်အင်းနုစင်ကတတိပေးသွားပါတယ
်။အဲ့ဒါကတော့2020 2020မှာဝေဖန်သုံးသပ်ခဲ့ကြတဲ့အနေအထားကိုလည်းလည်ရှုပြီးတော့ကိုရိုအနိုင်ရပါတီရဲ့မြန်တိုင်းပဲဆက်သွားမယ်ဆိုတော့အနေအထားကိုပြသလိုက်ရရောက်တာပေါ့လေ။အဲ့တော့2008ဖွဲ့စည်းပုံကိုပြင်မယ်အစ်စ်ပြန်ရင်းမယ်ဆိုတာမဟုတ်ဘူး2008ရဲ့ပေးထားချက်အရာဆိုတာမျိုးကိုတုံးလိုက်ပြီးပြောလဲမကြိုက်ပါဘူးဆိုတော့ဥပဒေတစ်ခုဟာအနိုင်ရပါတီတစ်ခုရဲ့တာခွက်အတာစီးအနေအထားမျိုးကိုရောက်သွားပြီးဆိုတော့လဲဘလောက်ပဲဝေဖန်သုံးသက်ထောက်ပြကလေးစီဥပဒေမလိုဘူးဆိုတော့အနေအထားကိုရောက်သွားတယ်လို့ပဲမြင်ပါတယ်
ပြီးခဲ့တဲ့နိုဝင်ဘာရွေးကောက်ပွဲမှာ NLD ပါတီကအများစုအဖြစ်အနိုင်ရခဲ့ပေမဲ့ရခိုင်ရှမ်းနယ်ကယားပြည်နယ်တွေလိုတိုင်းရင်းသားဒေသတချို့မှာတော့ဒေသခံတိုင်းရင်းသားပါတီတွေအများစုကပဲအနိုင်ရခဲ့တာပါရွေးကောက်ပွဲအပြီးမှာ NLD ပါတီမကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မွန်းညိုဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကတိုင်းရင်းသားဒေသတချို့ကိုတွားရောက်ပြီးဆွေးနွေးဖို့စီစဉ်ခဲ့ပေမဲ့တွေ့ဆုံမှုတွေအထာမမြောက်ခဲ့တာတွေလည်းရှိခဲ့ပါတယ်မြန်မာနိုင်ငံရေးလေလာသုံးသပ်သူလည်းဖြစ်မြမမဟာဗျူဟာနဲ့မူဝါဒလေလာရေးအင်စတီကျူ ISP မြန်မာရဲ့ပြင်ပဆက်ဆံရေးဒါရိုက်တာဦးအောင်သူငိမ့်ကတော့ NLD ပါတီအနေနဲ့ပြီးခဲ့တဲ့အစိုးရတက်တမ်းမှာကျင့်သုံးခဲ့တဲ့တချို့မူဝါဒတွေကိုပြန်လည်ပြင်ဆင်သုံးသပ်ဖို့လိုအပ်တယ်လို့ထောက်ပြသွားပါတယ
် NLD ပါတီကပြပြသက်နိုင်တဲ့ဆိုတဲ့အခါကျတော့သူ့လူကိုသူဝင်ရုပ်ခန့်တာတော့ဒါပြဿနာမရှိဘူးပေါ့နော်ဒါပေမဲ့လည်းခိုင်မှာပြဿနာရှိရဗျဘာလို့ဆိုတော့အခုချိန်မှာကိုမျိုးနယ်ကရွက်ောက်ပွဲမလုပ်ရသေးဘူးကိုအဲ့ကြားထဲမှာခန့်လိုက်မယ်ဆိုရင်ခန့်တဲ့ဝန်ကြီးချုပ်က NLD ရပဲဖြစ်အောင်မယ်ဆိုရင်တရားဝင်မှုအားနည်းနိုင်တယ်ပေါ့ဗျာနော်ကော်ပီနယ်ဝန်ကြီးချုပ်ဆိုတဲ့သူကသူ့ပြည်နယ်ကိုကိုစားပြုဖို့တော့လိုတယ်ရှမ်းပြည်မှာဆိုရင်ရှမ်းတပြိုးတည်းမဟုတ်ဘူးလေကျွန်တော်တို့ကြားနဲ့တိုင်းရင်းသားအသီးသီးပါရှိတော့အားလုံးကျင့်နှံ့အောင်ကိုစားပြုမှုမျိုးသူပြဖို့လိုတယ်အရေးချင်းလိုတာပေါ့နော်ဒီပြည်နယ်တိုင်းဝန်ကြီးချုပ်လုပ်မဲ့သူတွေကအခုငြိမ်းချမ်းရေးလုပ်ငန်းစဉ်မှာထဲထဲဝင်ဝင်နားလေတဲ့လူမျိုးဖြစ်တဲ့။ဒါမှပဲဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုအထောက်အကူပြုနိုင်မှာပေါ့နော်။နောက်တစ်ခုကကျတော့ဒီပြည်နယ်တိုင်းဝန်ကြီးချုပ်တွေကသူ့ပြည်နယ်တိုင်းကိုကိုစားပြုပြီးတော့ပြောရဲဆိုရဲတဲ့လူမျိုးဖြစ်တဲ့တာပေါ့ဗျ။ပါတီကိုတစ္ဆာခံနားထောင်နေတာမျိုးမဟုတ်ဘူးလေ။ဆိုပါစို့ကျွန်တော်တို့ကရင်ပြည်နယ်ကဒါလိုတယ်ဆိုရင်အပေါ်ကိုလည်းပြန်ပြီးတော့တေချာတောင်းဆိုရဲတဲ့လူမျိုးဖြစ်ဖို့လိုတယ်လို့ထင်ပါတယ်။
လာမယ့်အစိုးရတစ်ကိုရွေးချယ်ပေးမယ့်ပြည်ထောင်စုအဆင့်တတိယအကြိမ်လွှတ်တော်ကိုတော့ရှေ့လဖေဖော်ဝါရီပထမအပတ်ထဲမှာစတင်ကျင်းပသွားမှာဖြစ်ပြီးတိုင်းနယ်ပြည်နယ်လွှတ်တော်တွေကိုတော့ဖေဖော်ဝါရီဒုတိယပတ်ထဲမှာကျင်းပမှာဖြစ်တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်ရှင်။ကျွန်မမိခါပါ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။